တော်တာရှင်ပရိသတ်ကြီးမင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ကျွန်တော်နဲ့အတူမန်နင်းစီကလည်းဘဝပုံရိပ်အစီအစဉ်ကိုအတူတကတင်ဆက်ပေးသွားမှာဖြစ်ပါတယ်
တော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျမကတော့မနှင်းစီပါ
တချိန်လုံးကမရင်ကျက်မှုတွေဆိုတာအချိန်ကာလရွေးချာပြောင်းလဲလာရင်ရင်းကျက်တက်လာကြပါတယ်မိဘရဲ့အရေးအောက်မှာခံယူချက်မရှိအမိန့်နာခံချက်မရှိဘဲပေါ့ပေါ့နေပေါ့ပေါ့စားဘဝနဲ့ရှင်သန်တက်ကြသူတွေဟာအချိန်တန်လို့ပြောင်းလဲလာတဲ့အခါမှာတော့အတွေ့အကြုံတွေများစွာနဲ့ခံစားချက်များစွာနဲ့သူတစ်ပါးကိုဘဝပေးအသည့်တွေနဲ့ဝင်ကတက်ကြပါတယ်အရာရာကိုအချိန်ဆိုတဲ့သမားတော်ကြီးကကူစားပေးတတ်တယ်လို့အချိန်ရဲ့ရန်နေရာအတွင်းမှာပဲလူဘဝတွေဟာနှိမ့်တလဲမြင့်တချီဖြစ်ဖြစ်နေတတ်ကြပါတယ်ပရမမှန်ရင်နုံမနစ်ဘူးဆိုစကားလိုပါပဲလူဘဝအသက်တာမှာအဖို့တန်အရေးချင်းမှန်တွေရှိနေပြီမယ်လမ်းမကိုကြီးရှောက်နေတဲ့သူတွေအဖို့ကတော့လူမနေရမှန်မရောက်နိုင်ရှာပါဘူးတောကြီးမြက်မဲထဲမှာလမ်းပြောက်နေသလိုမျိုးစံတဝါဝါနဲ့ဘဝကိုဖျက်ဆီးကုန်လွန်ခဲ့ကြပါတယ်အချိန်နာရီတွေဟာအတိတ်ပဲမဲ့စွာကုန်ဆုံးခဲ့ကြပါတယ်လူကတော်ပေမဲ့မကောင်းခဲ့တော့ဘဝခီးမှတ်တိုင်တွေမှာဖြစ်နေခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီလိုအမောင်တို့ကနေအလင်းကိုမြင်ပြီးအစိုးတိမ်ဆိုင်တွေလွမြောက်သွားချိန်မှာတော့လွတ်လပ်ပေါ်ပါခြင်းရှင်သန်တဲ့အမြင်တန့်စင်တဲ့စိတ်နှလုံးတွေနဲ့အတူဘဝတက်ကိုတစ်ခါပြန်လည်မွေးဖွားပြီးအစ်စ်တော်အတ္တတာနဲ့စားခဲ့တဲ့သူတွေရှိကြမှာပါ။အဲ့ဒီအထဲကမှသူတယောက်အကြောင်းကိုဒီကနေ့ဒါတော်တာဆင်မျိုးပရိသတ်တွေနဲ့အတူဆွေးနွေးကြကြအောင်ပါခင်ဗျာ။
Luz o de mar A nia um titã Cabamí rápido né Lomo de Que tenai lu Pedro chimelé Leia
သူကငယ်စဉ်ကတည်းကညံကောင်းပေမဲ့လို့တစွတ်ထိုးလုတ်တတ်တဲ့ညင်ကလေးရှိပါတယ်။ပေါင်းနှင်းတွေအပေါ်မှာအနစ်နာခံတတ်တယ်။အပေါင်းသင်းမှင်နေခင်တယ်လို့ဆိုရင်လည်းရပါတယ်။ငယ်စဉ်ကလေးဘဝကြောင်းတက်ရင်လည်းထူးချွန်ပေမဲ့လို့တခါတရံဆရာသမားတွေရဲ့စကားကိုနားမထောင်ပဲကြောင်းချိန်အတွင်းမှာငက်ပြစ်ထွက်ခြင်းထွက်နေတာကစားနေတာမျိုးလုပ်တတ်ပါတယ်။နယ်မြုပ်ကလေးမှာပဲကြီးပြင်းခဲ့တော့အဲ့ဒီအချိန်နဲ့အချိန်ခါအတွင်းမှာကလေးတွေဟာ ဒီလိုပဲကြီးပြင်းလာနေကြတာပါလွန်ခဲ့တဲ့35နှစ်ကျော်အချိန်ဆိုတာကွန်ပျူတာမရှိ TV ဂိမ်းမရှိတောနယ်မှာဖတ်စရာစာအုပ်ကောင်းကောင်းမရှိဘူးဒီတော့အဲ့ဒီအချိန်အခါကကလေးတွေရဲ့ဘဝဟာဒီခေတ်ကလေးငယ်တွေလိုမနှူးညံ့မိဘူးအမြင်လည်းမရှိကြဘူးမြင်းပြေးသလောက်ကိုမောဆိုသလိုဝချမ်းများသောမဟုတ်ငပြောရွက်နဲ့အလယ်ရုပ်ခွာပြီးမျက်စိတန်းကစားခဲ့ကြရတဲ့ဘဝမျိုးပါလေးကွာချင်းစစ်တိုက်တာတို့ဘောကနာတို့ကအဓိကပါဒီတော့မမိုးလဲဒီလိုဘဝကနေကြီးပြင်းလာခဲ့ပါတယ်အလယ်တန်းကနေအထက်တန်းရောက်တော့မမိုးဟာမြို့ပေါ်ကိုတက်လာပြီးကြောင်းနေပါတယ်ညဉ့်ညအရမနှိမ်ကြပေမဲ့လို့ပေါင်းသင်းတွေကတော့ဆုံလာတယ်အစပိုင်းမှာကောင်းတဲ့အပေါင်းသင်းတွေနဲ့ဆုံခဲ့ကြပေမဲ့နောက်တော့စိတ်တူကိုယ်တူတွေပေါင်းစုမိပြီးကြောင်းတွေလည်းပြက်အရက်သေးစားတွေပါတောက်တုံးလာခဲ့ပါတယ်မူးတော်လည်းညင်ဆိုးကြောင့်ပြဿနာတွေပါတန်းစီပြီးပါလာပါတော့တယ်ဒါပေမဲ့လို့ပေါင်းသင်းတွေဝိုင်းဝန်းထိန်းသိမ်းဖြစ်ရှင်းကြရင်တစ်ပြေးချင်းနဲ့တစ်နှစ်တခြားကြီးပြင်းလာခဲ့ပါတယ်နောက်တော့18နှစ်အရွယ်မှာမောင်မိုးဟာဆယ်တန်းဖြည့်ဆူခဲ့ပါတယ်အဲ့ဒီဖြည့်ဆူတဲ့နှစ်မှာစာနဲ့အတော်ကိုပြက်လက်ပြီးတခြားတစ်ဖက်မှာအာယုံများခဲ့တာမို့ဆယ်တန်းစာမွေးပွဲကိုမအောင်မြင်ခဲ့ပါဘူးဒီလိုနဲ့တနှစ်လာလဲမအောင်နှစ်နှစ်ဖြည့်လဲမအောင်နဲ့နောက်တော့တဖြည်းဖြည်းစိတ်လေပြီးဆယ်တန်းကိုမဖြည့်တော့ပါဘူးနေဘက်ကိုပြန်ပြီးစိုက်ပြိုးမွေးမြူရေးတနန်းကိုတက်ခဲ့ပါတယ်အဲ့ဒီတော့နေကအပေါင်းအသင်းတွေနဲ့ပေါင်းမိပြီးနောက်မှပြဿနာတွေကြားလာရပါတယ်လောင်းကစားလဲလှုပ်တက်လာတယ်ရန်ွေဖြစ်တယ်လဲကြားလာရပါတယ်သူတကာမြောက်ပင်ပြောဆိုပေးမှုရဲ့အောက်မှာကျဉ်နဲ့သာယာလာပြီးထင်ရဆိုင်းလာပါတော့တယ်အဲ့ဒီနောက်မှာသိမ့်မကြပါဘူးပွဲတစ်ခုမှာသူတို့အပေါင်းအသင်းတွေနဲ့တခြားတစ်ဖက်နဲ့ပြဿနာဖြစ်ရမှာလက်လွန်ချီလွန်တွေဖြစ်ပြီးဖြစ်မှုအတွက်ရေးယူဖြစ်ပေးခံရပြီးသုံးနှစ်တာဘဝကိုမြုံနိုင်ခဲ့ရပါတယ်သူကိုယ်တိုင်ချွတ်လွန်တာမဟုတ်ပေမဲ့လို့ပတ်ဝန်းပတ်သက်မှုရှိခဲ့တာကြောင့်ပဲဖြစ်ပါတယ်
နောက်ပိုင်းတော့မောင်မိုးဟာအသိအမြင်ရလာရင့်ကျက်လာခဲ့ပြီးအလုပ်လုပ်ဖို့အတွက်နိုင်ငံရဲ့ခြားကိုထွက်ခွာသွားခဲ့ပါတယ်။ဆယ်စုနှစ်တစုနီးပါးရှောက်ဖွေလုပ်ကင်ခဲ့တယ်။ဘဝအခြေအနေမျိုးစုံဖြတ်သန်းတွေ့ကြုံခံစားခဲ့တယ်။အဲဒီကမှအခက်အခဲပြဿနာတွေနဲ့မိခင်နိုင်ငံကိုပြန်လာပြီးနာမကျန်းဖြစ်နေတဲ့ဖခင်ကြီးကိုကွယ်လွန်တဲ့အချိန်အထိတာဝန်ကျေစွာမောင်မိုးဟာပြုစုဆောင်ရှောက်ခဲ့ပါတယ်။အခုလက်ရှိမှာလည်းမဆိုးမမိခင်ကြီးကိုပြုစုကျွေးမွေးဆောက်ရှောက်နေပါတယ်။တနေ့မှာတော့ဖះเจ้าကိုရောက်တော့ဓမ္မဒေသနာတင် जा ချင်း၃နှစ်ကြာတင်နန်းကိုတက်ဖို့ဖះเจ้าရဲ့ဆရာမကြီးဖြစ်သူရဲ့တိုက်တွန်းခြင်းကိုခံရပြီးအခုလက်ရှိကျန်းစာတင်နန်းကိုတက်ရောက်နေပါတယ်။ပြန်လဲသုံးသက်ပြောရမယ်ဆိုရင်တော့လူဘဝဟာတနည်းအားဖြင့်မှပဲပုံသေးဖြစ်နေတာမဟုတ်ဘူးဆိုတာမောင်မိုးရဲ့ဘဝကသက်သေခံနေပါတယ်။အရင်ကဆိုးခဲ့ပေခဲ့မိုက်ခဲ့ပေမဲ့ပြောင်းလဲမှုကိုရပြီဆိုတဲ့အခါမှာလုံးဝကိုထူးခြားသွားပြီးရင့်ကျက်တဲ့အတွေ့အကြုံတွေနဲ့ဘဝကိုတည်ငြိမ်စွာဖြတ်သန်းသွားနိုင်ခဲ့ပါပြီ။အရင်ကမောင်မိုးရဲ့မိုက်ပစ်တွေကြောင့်ပြန်မရနိုင်တော့တဲ့ဆုံးရှုံးနှစ်နာမှုတွေကိုဘဝအသစ်မှာစိတ်သစ်လူသစ်အမြင်အတွေ့အသစ်တွေနဲ့နှစ်သိမ့်နိုင်ခဲ့ပါပြီ။ခြေလှမ်းအသစ်တွေဟာလည်းပေါ့ပါပြီးမောင်မိုးဘဝဟာလန်းဆန်းနေပါပြီ
။လူဘဝမှာမိမိကိုယ်တိုင်ရဲ့ခံယူချက်သာမကဖျားသခင်ကိုလည်းမမေ့မလျော့ဖက်တွယ်တားတတ်ဖို့လိုအပ်ပါတယ်။ဘာသာတရားဟာအလွန်တရာမှပဲအရေးကြီးပါတယ်။ဘာသာတရားရဲ့အထင်ကိုအောက်မှာနေတတ်ပြီးတော့ပျော်မွေ့လာပြီဆိုရင်အေးချမ်းသာရတဲ့ဘဝအခြေအနေကိုပိုင်ဆိုင်လာနိုင်ပြီလို့ဆိုရမှာပါ။ဘလို့လူပဲဖြစ်ဖြစ်အမြဲတမ်းစိုးမနေနိုင်သလိုကောင်းတဲ့အခိုက်အတန့်တော့ရှိကြမှာပါ။တချို့ကခံယူချက်ကြောင့်တချို့ကလူမျိုးရေးကြောင့်တချို့ကအယူအဆကြောင့်ဘလို့အတွက်ကြောင့်ပဲဖြစ်နေဖြစ်နေပြန်လည်ပြီးသိမျက်ကောင်းမွန်လာနိုင်တယ်ဆိုတဲ့အချက်ကလေးကိုတော့မေ့ထားလို့မရနိုင်ပါဘူး။ဖះရှိတယ်တရားရှိတယ်ယုံကြည်စိတ်လည်းရှိမယ်ဆိုရင်အတ္တသောအတ္တာအတ္တသောစိတ်နဲ့ဘဝအတ္တကိုစတင်နိုင်ပါတယ်ဆိုတဲ့အကြောင်းအခုကြားမိုက်ကလေးနဲ့ဖော်ပြပေးလိုက်ပါရစေ။ခရိယံတမန်ကျမ်းစာတော်မြတ်ရဲ့တခုသောကျမ်းမိုက်ကလေးမှာအခုလိုဖော်ပြထားပါဗျ။ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး9အငယ်18မှာလူမိသည်ကခရစ်တော်၌ရှိလျင်အသိပြုပြင်သောတတဝါဖြစ်၏။ဟောင်းသောအရာတို့သည်ပြောင်းလဲ၍ခတ်သိမ်းသောအရာတို့သည်ဖြစ်ဖြစ်ကြပြီလို့ဖော်ပြထားပါဗျ။သောတာရှင်မိတ်ဆွေညီကိုမောင်နှမအပေါင်းတို့လည်းမိမိတို့ကိုယ်၌ပဲဖြစ်ဖြစ်မိတ်ဆွေညီကိုမောင်နှမအတိုင်းဝိုင်းတွင်မှာပဲဖြစ်ဖြစ်ကောင်းသောပြောင်းလဲခြင်းကိုလိုအပ်တယ်ဆိုရင်အခုပေါ်ပြပါကြမိုက်ကလေးအားဖြင့်ခွန်အားယူနိုင်တဲ့အကြောင်းအနည်းငယ်ပဲတိုက်တွန်းလိုက်ပါရစေ
။ Blue heart sing my A day a time My puce not cool love me now Mandagena, Yashibuan.